ဖိလစ်ပိုင်နဲ့တရုတ်တို့ကြားတောင်ကျုပ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအငြင်းပွားရန်တင်းမာမှုတိုးနေချိန်မှာပဲဖိလစ်ပိုင်ကဒီမိုကရေစီနိုင်ငံအများအပြားနဲ့ကာဝေးဆိုင်ရာပူးပေါင်းမှုတွေပိုးပြီးခိုင်မာအောင်ကြိုးပမ်းနေတာဖြစ်ပါတယ်။ဖိလစ်ပိုင်အစိုးရကကနေဒါနဲ့နယူးဇီလန်တို့နဲ့ကာဝေးဆိုင်အဓိကဆက်ရုပ်တွေချုပ်ဆိုဖို့ကြိုးစားနေတဲ့အပြင်ဖိလစ်ပိုင်ရဲ့အဓိကကာဝေးမိတ်ဖက်ဖြစ်တဲ့အမေရိကန်နဲ့ပူးတွဲစီးလက်ချုံကိုတိုးချနိုင်မယ့်နီးလန်းတွေလည်းရှာနေတာပါ။ဒီလိုလှုပ်ဆောင်မှုကအများစုကိုတူပိုင်တယ်လို့ချိန်ညားနေတဲ့အငင်းပွားနေတဲ့တရုတ်နဲ့တရုတ်ပင်လယ်ပြင်အတွင်းကစန္ဒာကျောက်တန်းတွေတဝက်တရုတ်ရန်လုံမှုတွေကိုတုံ့ပြန်မှုဖိလစ်ပိုင်ကျူစာမှုလို့သုံးသပ်ပါတယ်။စင်ကာပူနိုင်ငံတကာလေးလိုက်ရေးကြောင်းကရေချောင်းလုံခြုံရေးဆိုင်ကျွမ်းကျင်သူကောလင်ခိုးကတော့ဖိလစ်ပိုင်ဟာဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုကွန်ရက်ကိုချေပြန့်အောင်လုပ်နေတယ်လို့အမေရိကန်နဲ့အပြန်အလှန်ကာဝေးဆက်ရုပ်ချုပ်နိုင်မှုကျူစာနေတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကာဂွေဝန်ကြီးရိုဘတ်တိုထီအိုဒိုရိုဂျူနီယာကလည်းကနေဒါနဲ့နယူးဇီလန်တို့နဲ့ကာဂွေစာချုပ်တွေချုပ်ဆိုမှုဟာဒီမိုကရေစီလိုလားတဲ့နိုင်ငံတွေနဲ့မဟာမိတ်ဖြစ်ဖို့ကြိုးစားမှုတစ်စိတ်တစ်ပိုင်းလို့ပြောပါတယ်။